ွန်ခဲ့တဲ့နှစ်ဇန်နဝါရီလကကော့ခိုင်မြို့နယ်ကလူမရှိတဲ့အိမ်တစ်လုံးမှာရာဘဆေးပြားတန်း30ခရစ်စတမတ်ကီလို1800နဲ့ဘင်းဖြူကီလို200ကိုဖမ်းဆီးရမိကြောင်းအစိုးရကကြေညာပါတယ်။ပုံစင်းနဲ့ဆိုရင်ဒေါ်လာတန်း50ကျော်တန်ဖိုးရှိပါသည်။အဲ့ဒီနေရာတဝိုက်မှာပဲမူရစ်ဆေးထုတ်လုပ်တဲ့ပစ္စည်းကရိယာဒေါ်လာ9တန်ဖိုးဖမ်းဆီးရမိပါတယ်။ဒီနေရာဟာလာရှုံနဲ့နီးပြီးမူဆယ်နဲ့တိတ်မဝေးပါဘူး။အစိုးရတပ်နဲ့မဟာမိတ်လှုပ်ထားတဲ့ပြည်သူစစ်တပ်ဖွဲ့တစ်ဖွဲ့ကချုပ်ကင်ထားတဲ့ဒေသဖြစ်ပါသည်။ပါစီဂျိမ်မှာမူရစေထုတ်လို့သူတွေမရှိတာကိုကြည့်ရင်ကြိုတင်သတင်းရလို့ရှောင်းနေတာထင်ရှားပါတယ်။ဒီလိုဖြစ်ရဖြစ်စဉ်မျိုးကိုရှမ်းပြည်နယ်မှာမကြာခဏတွေ့နိုင်ပါတယ်။ရာဘစိတ်ကြွဆေးပြားခရစ်စတမတ်ဆေးလုံးနဲ့ဘင်းဖြူထုတ်လို့တဲ့မူရစေမောင်ခုံလုံငန်းဟာရှမ်းပြည်နယ်မှာဝင်ငွေအကောင်းဆုံးဖြစ်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီလထုတ် International Crisis Group ICGF အစီရင်ခံစာမှာဖော်ပြထားပါတယ်။အစင်းမြင့်မွေးစေထုတ်လုပ်ဖို့လိုအပ်တဲ့ကုန်ကျန်းပစ္စည်းကိုတရုတ်ပြည်ကတင်သွင်းပါတယ်။နိုင်ငံခြားဈေးကွက်အတွက်အစင်းမီအောင်ထုတ်လုပ်ဖို့ကျွမ်းကျင်သူအတတ်ပညာရှင်တွေကိုထိုင်ဝမ်ကခေါ်ယူတယ်လို့ဆိုပါတယ်
။ဆေးအစိုးရလက်ထက်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချို့ကိုနေကြားဆောင်တပ်ဖွဲ့အဖြစ်အသွင်ကူးပြောင်းလိုက်ပါတယ်။နေကြားဆောင်တပ်ဖွဲ့မှာအစိုးရတပ်ကအရာရှိနဲ့စစ်တီအချို့ပါဝင်ပြီးအစိုးရတပ်ရဲ့ထိန်းချုပ်မှုအောက်မှာရှိတယ်ဆိုပေမဲ့အစိုးရတပ်ရဲ့ထောက်ပံ့မှုကိုအ ਨੇ အချင်းသာရကြပါတယ်။ဒါပေမဲ့လက်တွေ့မှာတော့နေကြားဆောင်တပ်ရဲ့လှုပ်ရှားမှုမှာအစိုးရတပ်ကစစ်တီမပါဝင်ကြပါဘူး။ဒါကြောင့်နေကြားဆောင်တပ်တွေဟာပြည်သူစစ်တပ်ဖွဲ့လိုတီးကြားလှုပ်ရှားကြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းကနေကြားဆောင်တပ်တွေဟာမွေးရစေးလုပ်ငန်းမှာရောထွေးရှက်တင်ဖြစ်နေပါတယ်။မန္တလေးလာရှိုးမူဆယ်လန်းသို့မဟုတ်တာကြီလိပ်ကျိုင်းတုံမိုင်းလာကားလန်းနဲ့မနီးမဝေးမှာနေကြားဆောင်သို့မဟုတ်ပြည်သူစစ်တပ်ဖွဲ့တွေစခန်းချထားကြပါတယ
်။ဝိရသေအများပြားထုတ်လုပ်နိုင်ဖို့အတွက်လိုအပ်တဲ့ကုန်ကျန်းပစ္စည်းကိုယူနန်ပြည်နယ်ကတင်သွင်းပါတယ်။ယူနန်ပြည်နယ်မှာဓာတုပစ္စည်းတွေကိုအလွယ်တကူဝယ်ယူပြီးနေရက်ကတဆင့်တင်သွင်းကာရှမ်းပြည်နယ်ကပြည်သူစစ်နယ်မြေမှာဝိရသေထုတ်လုပ်တာဖြစ်ပါတယ်။ဝိရသေထုတ်လုပ်တဲ့ဓာတုကုန်ကျန်းပစ္စည်းတွေနေရက်မှာဖမ်းဆီးရမိတာမျိုးမကြာခဏကြားရတဲ့အတွက်အလွယ်တကူတင်သွင်းနေတာသီးသာတင်ရှားပါတယ်။အိန္ဒိယဘက်ကလည်းတင်သွင်းနိုင်ပေမဲ့တရုတ်ပို့ဆောင်ရေးခက်ခဲတာကြောင့်ယူနန်ကသာအားကိုးကြပါတယ်။အစိုးရတပ်နဲ့ဆက်ထားတဲ့ပြည်သူစစ်နဲ့နေကြဆောင်တပ်ဟာထင်သလိုလုံနိုင်တဲ့အခြေအနေမှာရှိနေပြီးအစိုးရတပ်ကသူတို့နဲ့မဆိုင်ဘူးလို့ညင်းဆိုတဲ့အနေအထားမှာရှိပါတယ်။မူဆယ်ကိုကြော်တာနဲ့တွားကျင်ရတွားနိုင်ပါတယ်
။ရာဘခေါ်စိတ်ကြွစေးကိုပြည်တွင်းစားသုံးဖို့နဲ့အိန္ဒိယနိုင်ငံတွေကိုတင်ပို့ဖို့ထုတ်လုပ်တာဖြစ်ပါတယ်။ခရစ်စတမတ်ကိုတော့နိုင်ငံသားအတွက်သာရည်ရွယ်ပြီးဂျပန်နဲ့ဩစတြေးလျဈေးကွက်ကိုတင်ပို့ဖို့ဖြစ်ပါတယ်။ဖမ်းမိရရှိတဲ့ပမာဏဟာထုတ်လုပ်မှုရဲ့ဆယ်ရာခိုင်နှုန်းတောင်မရှိဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ဘင်းမြူလုပ်ငန်းမှာဘင်းဆိုင်ပြိုးသူနဲ့ဂျားပွဲစားရှိဖို့လိုအပ်တာကြောင့်လူအတော်များများပါဝင်ကြပါတယ်။ခရစ်စတမတ်နဲ့ရာဘဆေးပြားကတော့လူနဲ့နဲ့သုံးပြီးများများထုတ်နိုင်တာကြောင့်ငွေရင်းဆိုင်သူအတွက်ပိုပြီးတွက်ချေကြိုက်ပါတယ်။ဒါပေမဲ့ခရစ်စတမတ်တဒံထုတ်ရင်ဓာတုအညစ်အကြေး9ဒံလောက်စွန့်ပစ်ရတာမို့တဘာဝပအဝန်းကျင်ကိုအစိတ်တင့်စေပါတယ်။ဝိရစေးလုပ်ငန်းကပုံမှန်စီးပွားရေးထက်ကြီးမားနေတာဟာအလွန်အန္တရာယ်ကြီးလာပါတယ
်။တရုတ်အားကိုတဲ့ဘဂပကွန်မြူနတီ1989မှာအရင်းနှိမ်သွားခြင်းကစပြီးရှမ်းပြည်နယ်ရဲ့စီးပွားရေးဟာယူနန်ပြည်နယ်နဲ့အဆက်အသွယ်များလာပါတယ်။ဘရေသည့်ငပြောသည့်ရာဘာစတာတွေကိုတိုက်ခင်းကြီးတွေလုပ်ပြီးအကြီးအကျယ်ရင်းနှီးမြှုပ်နှံပါလေတရုတ်ကုန်ပစ္စည်းမျိုးစုံကိုလည်းတင်သွင်းပါလေဒီထဲမှာမူရစေးလည်းပါဝင်ပါသည်လွန်ခဲ့တဲ့ဗီလာကမလေးရှားမှာမြန်မာပြည်ကလာတဲ့ခရစ်စတမတ်ဆေးပြားတန်ကျော်ဖဆီရမိတာကိုကြည့်ရင်ရှမ်းပြည်နယ်ကမူရစေးလုံကဘယ်လောက်ခရီးရောက်နေလဲဆိုတာကိုသိနိုင်ပါလေပြည်သူစစ်နယ်နေကြောင်းဆောင်တက်ကြီးစိုးတဲ့နေရာဒေသတွေမှာမူရစေးကိုစိတ်ချလက်ချထုတ်လုပ်နိုင်တာကြောင့်ရှမ်းပြည်နယ်ဟာခရစ်စတမတ်အများဆုံးထုတ်လို့ရဌာနတစ်ခုဖြစ်လာပါတယ်။မူရစေးကရရှိတဲ့ငွေဟာပုံမှန်စီးပွားရေးကဏ္ဍတဲ့အစာပေါင်းများစွာကြီးမားနေတာကြောင့်ရှမ်းပြည်ရဲ့စီးပွားရေးဟာမူရစေးလုပ်ငန်းကိုဗဟိုပြုတယ်လို့ဖြစ်နေပါတယ်။ဇင်းနဲ့ကင်ပရိဘက်ကကိုဖြည့်ရှင်းပြီးပုံမှန်စီးပွားရေးလုပ်ဖို့ခက်ခဲနေပါတယ်။ဒါကြောင့်မူရစေးစားသုံးသူတွေကိုအရေးယူမဲ့အစားထုတ်လို့သူကိုအရေးယူဖို့ ICG အဖွဲ့ကအက ြန်ပေးထားပါတယ်ခင်ဗျာ။